တိုက်ပွဲတွေကြောင့်ချင်းပြည်နယ်ရဲမျိုးတော်ဖြစ်တဲ့ဟာခါမှာကုန်စည်စီစစ်မှုခက်ခဲတွေရှိနေပြီးတော့အခြေခံစားသောက်ကုန်စည်လုံးတွေမြစ်တပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ခီးတဲ့တင်ကားတွေနဲ့တွာလာမရှိသေးဘူးလို့ဟာခါကိုပြေးဆွဲနေတဲ့ရင်းလိုင်းတွေကပြောပါတယ်။
တိုက်ပွဲတွေကာလအတန်ကြာဖြစ်ပွားနေတဲ့အတွက်ချင်းပြည်နယ်ရဲမျိုးတော်ဟာခါမြို့မှာကုန်စည်စီးဆင်းမှုတွေမရှိတော့တဲ့အတွက်အခြေခံစားသောက်ကုန်တွေဖြစ်တဲ့ဆန်စီအသီးရွက်တန်းကားတွေအပြင်ဓာတ်စီလဲဝယ်များတဲ့အခြေအနေနဲ့ကြုံတွေ့နေရတာပါ။ဟာခါမြို့ကိုအသီးကကုန်စည်စီးဆင်းတဲ့ကလေးဟာခါလမ်းပိုင်းနဲ့ကံကောဟာခါလမ်းပိုင်းမှာစစ်ကောင်စီတပ်နဲ့ဒေသကာကွယ်ရေးအဖွဲ့တွေတိုက်
수가 있었기 때문에 나온 시민의 비야 그때다고 보만전도 보아베 아 철통군의 정신하고 아 비내고로 돌아오면 이 엘트베이터 공개 알아니 좀 비비에 보면 상고나나 농하고 저희가 이제 안이 되거나 그것도 이제 완전히 그리고 그림이 세가로 아디가 비하카 아니 그 비정이 나고 몸에 그가 비보나 비대고 비내고 비중정화 비내고 농하 그림이 관계 농하고 페인을 그리고 에릭은 야 비하카 비아니에 마 와 남시로 아디가 난가 비대 정부시로 그러면
တိုက်ပွဲတွေကြောင့်ခရီးသည်မော်တော်ယာဉ်လိုင်းတွေလည်းရပ်နားထားရပြီးကုန်စည်စီးဆင်းမှုအခက်အခဲတွေရှိတာကြောင့်အခုလိုကုန်စည်နှုန်းတွေထိုးသက်သွားခဲ့တာလို့ခရီးသည်တင်ဂိတ်တခုကတာဝန်ရှိသူတူက VOA ကိုပြောပါဗျ။တွ
ားလို့လာလို့ကတော့လို့ဆရာရီမရှိလို့အခါမှာကားရီမရှိလို့လူစီကားတိမှမရှိတော့တာခုကအိုက်ကားထားနေတွားရတယ်အိုက်ကားဆိုရင်လာလေတော့ဆိုရဲဆိုတော့ကားတိုင်းနဲ့မတွားနိုင်ဘူးတွားရင်တော့မှတပတ်တစ်ခေါက်တော့မတွားနိုင်ဘူးအဲ့လိုမျိုးဖြစ်နေတာအဲ့အကြောင်းမို့လို့
ကုန်စည်အနှဲငယ်စီးဆင်းနိုင်တာဆိုလို့ကံကောဘက်ကနေမတူပြီးမြို့နယ်တွေကိုဖြတ်တန်းပြီးဟာခါမြို့တွေဝင်ရောက်တဲ့လမ်းပဲရှိတယ်လို့ဒေသခံတွေကပြောပါတယ်။အရင်ကရန်ကုန်ကနေဟာခါကိုတရက်တာခီးတာကြာမြင့်ပြီးအခုကလမ်းမှာ9ရက်နီးပါးကြာမြင့်တယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်ဟာခါမြို့ထဲမှာ73စီပြက်လက်နေတဲ့အတွက်ကားအသွားအလာမရှိတဲ့လောက်ဖြစ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။ကလေးဟာခါလမ်းပိုင်းမှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတာတလားကျော်ကြာမြင့်နေပြီးတိုက်ပွဲအတွင်းစစ်တပ်ရင်နှန်းကိုဖျက်ဆီးနိုင်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဟာခါမြို့နီးချွန်ကျုံရွာမှာအခုတည်းကတိုက်ပွဲတွေဆက်ရှိနေသလိုစစ်တပ်ဘက်ကလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်တာနေစဉ်ရဆက်ဆူလိုလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲအတွင်းဟာခါမြို့အနီးကမြောက်ဖိုင်ဘာကြိုးလက်နက်ကြီးထိမှန်ဖျက်ဆီးသွားတဲ့အတွက်အင်တာနက်ပြတ်တောက်နေတယ်လို့လည်းဆိုပါတယ်။အခုလိုဟာခါမြို့အနီးတဝိုက်တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုထားတာမရှိပါဘူးခင်ဗျာ။